တခိုင်းပြည်နယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်တို့မှာတချိန်ထိုးဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေအတွက်ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ကစွဲနေတဲ့အကြောင်းပြောဆိုထားပါတယ်။2018ခုနှစ်နိုဝင်ဘာလကတည်းကစပြီးတော့အေးအေးရခိုင်မျိုးသားတပ်နဲ့မြမတပ်မတော်တို့ကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့အရဲသားတွေတေဆုံးတရာရမှုတွေလည်းရှိခဲ့ပါတယ်။ဒေသရဲ9000ထပ်မင်းလည်းဥဝင်စုံကထွက်ပြေးကြရပါတယ်။အရဲသားတွေလုံခြုံရေးကိုကာကွယ်ဖို့နဲ့အင်အားသုံးတိုက်ခိုက်မှုတွေဘက်အားလုံးကနေပြီးတော့ရဲတန်ကြဖို့ကိုလည်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရဟင်းလီကတောင်းဆိုလိုက်တာပါ။ဇန်နဝါရီလ4ရက်နေ့ကလုံခြုံရေးကင်းစခန်၄ခုကိုအေအေကတိုက်ခိုက်ခဲ့မှုနဲ့ဒီတိုက်ခိုက်မှုကိုတံပြန်တဲ့တပ်မတော်ရဲ့တိုက်ခိုက်မှုတွေအပေါ်မှာရဟင်းလီကရှုံချလိုက်ပါတယ်။အရဲသားတွေကိုထိခိုက်စေတဲ့တိုက်ပွဲမျိုးကိုအေအေနဲ့တပ်မတော်တို့ဆောင်ရွက်တာလက်ခံနိုင်စရာမရှိဘူးလို့လည်းသူကပြောပါတယ်။ဇန်နဝါရီလ4ရက်နေ့တိုက်ခိုက်မှုနောက်ပိုင်းဒီဒေသကိုတပ်မတော်ကတပ်သားအများပြားစစ်လုခဲ့ပါတယ်။ဒေသခံတွေနေထိုင်ရာနေရာတွေမှာလက်နက်ကြီးလက်နက်ငယ်ရဟတ်ရင်တွေတုံးပြီးတော့တိုက်ခိုက်ခဲ့တာကြောင့်ပြည်သူတွေတေဆုံးနေရာရခဲ့တဲ့အကြောင်းစီခန်းစာမှာဖော်ပြထားပါတယ်။ရခိုင်ဒေသတွေမှာဖြစ်ပျက်နေရာတွေကိုကြည့်ခြင်းဖြင့်တိုင်းရင်းသားဒေသတွေမှာနှစ်ပေါင်းများစွာတပ်မတော်ကျင့်သုံးလာတဲ့နည်းပြဟာတွေကိုသိနိုင်တဲ့အကြောင်းကိုလည်းရဟီလီကပြောဆိုထားပါတယ်။ရခိုင်မျိုးဒိုင်းနဲ့ဟိန္ဒူနဲ့ရိုဟင်ဂျာအပါအဝင်ရခိုင်ပြည်နယ်ထဲမှာနေထိုင်သူအားလုံးဒုက္ခခံရတာတွေများနေပြီဖြစ်လို့ရတန်းကရကြမှုကိုလည်းရဟီလီကပြောဆိုထားပါတယ်။ရဟီလီဟာဇန်နဝါရီလ19ရက်နေ့ဒီကနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။